ပြည်သူ့လွှတ်တော်ကဖွဲ့စည်းထားတဲ့45ဦးပါပူးပေါင်းကော်မတီဟာဥပဒေနဲ့မညီဘူးလို့တမတော်ကခံယူထားပေမဲ့လွှတ်တော်ရဲ့ဆုံးဖြတ်ချက်ဖြစ်တာကြောင့်ပါဝင်တာဖြစ်တယ်လို့ဗိုလ်မှူးချုပ်မောင်မောင်ကပြောပါရယ်ဒါကတော့တမတော်သားကိုယ်စားလှယ်စုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ပြောသွားတာပ
ါနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူလူထုရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်တွေဆွေးနွေးလာရဆိုတော့ကျွန်တော်တို့ကကန့်ကွက်သွားမှာဖြစ်ပါတယ်အဲ့လိုနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတို့ရဲ့အကျိုးစီးပွားကိုလည်းမထိခိုက်ဘူးဟောတကယ်လဲပြင်သစ်တယ်လို့အားလုံးအဲကျွန်တော်တို့လက်ခံနေဆိုလဲကျွန်တော်တို့ကတတ်မလို့ကိုယ်စလေတတ်မလို့ကိုယ်စလေကဖောက်ခံသွားမှာဖြစ
်ဒါပေမဲ့ဘလို့ပုံမှမျိုးတွေကိုကန့်ကွက်မယ်ဘလို့ပုံမှမျိုးတွေကိုထောက်ခံမယ်ဆိုတာကတော့ပုံမှတစ်ခုချင်းလိုက်မစင်းစားရသေးဘူးလို့လဲပြောပါရယ်ဒါပြင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီကလည်းပူပေါင်းကော်မတီမှာပါဝင်ဖို့စည်ရင်းပေးလိုက်တယ်လို့ကိုယ်စလေဦးတောင်းအေးကပြောပါရယ
်နာမည်ရှင်းပေးလိုက်ပြီပေးလိုက်ပြီတို့ကဟိုလွတ်တော်ကိုယ်စလေတွေလေဟုတ်လားလွတ်တော်ရဲ့ညွှန်ကြားချက်မူဝါဒအမိတ်အောက်မှာတော့တို့လိုက်ပါမှာပေါ့ဟုတ်လားဟိုပါတီကိုမကြိုက်လို့ဒီပါတီကိုမကြိုက်လို့ဟိုပုဂ္ဂိုလ်ကိုမကြိုက်လို့ဆိုပြီးငါတို့လုံနေစရာအကြောင်းမရှိဘူးနော်စွတ်တော်ကတရားဝင်တယ်လို့ပြောပြီးတော့အမိတ်နဲ့ညွှန်ကြားခြင်းနဲ့လုံနေတယ်တို့ကလိုက်ပါသွားမှာပဲနော်ဒါကြောင့်မလို့နာမည်ရှင်းပေးပြီးပြီနော်အစည်းအဝေးလည်းတွေ့သူတက်သွားလိမ့်မယ
်မနေ့ကကျင်းပတဲ့ပူအောင်ကော်မတီစည်းဝေးမှာဖိတ်ကြားလို့တွေ့တက်ခဲ့ပေမဲ့တက်ခွင့်မရပဲပြန်ခဲ့ရတဲ့ကိုယ်စလဲ2ဦးအစားတခြားကိုယ်စလဲ2ဦးကိုအစားထိုးစီရင်ပေးခဲ့တယ်လို့လည်းဦးတောင်အေးကပြောပါရယ်တမတော်နဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီပူပေါင်းကော်မတီမှာအပါဝင်လာမှုအပေါ်ပူပေါင်းကော်မတီတွင်မူဒေါက်တာမြတ်ညာနာဆိုက
Welcome ပါမနေ့တည်းကလည်းပြောပြပါပြီနော်ဟိုအများရန်ကျွန်တော်တို့ကြိုးစားနေတာပဲလေဆိုတဲ့ခါကျတော့ဝန်တာပါတယ်နော်ညီညွတ်ညွတ်နဲ့ဟလာဒီလိုပူပေါင်းဆောင်ရတာကိုလည်းဝန်တာပါတယ်ဝန်တာပါတယ်တစ်ချိန်လုံးလည်းကျွန်တော်တို့လည်းဘယ်ချိန်လာလာဆိုပြီးတော့ကျွန်တော်တို့ကြိုနေတာပဲ
ဖွဲ့ဝင်45ဦးပါဝင်တဲ့ပူပေါင်းကော်မတီရဲ့ဒုတိယအကြိမ်အစည်းအဝေးကိုလာမယ့်ဖေဖော်ဝါရီလ25ရက်နေ့မှာထပ်မံကျင်းပမှာဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စတွေကိုစတင်ဆွေးနွေးမှာဖြစ်ပါတယ်။ပူပေါင်းကော်မတီဟာဆွေးနွေးရရှိလာတဲ့အချက်အလက်တွေကိုဥပဒေအကြမ်းဖြင့်ပြည့်စုံပြီးဇူလိုင်လ18ရက်နေ့မတိုင်မီပြည်အောင်စုလွှတ်တော်ကိုအစီရင်ခံစာတင်ပြရမှာဖြစ်ပါတယ်ခင်ဗျာ။